မင်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေငကုံးဆက်သလိုက်ရပါတယ်ခင်ဗျာအခုပထမဆုံးပေးပို့လာတဲ့စာကတော့ပြည်သူတွေကပြည်သူတူကနေပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုစာရှည်ကြီးပေးပို့လာတာဖြစ်ပါတယ်တက္ကသိုလ်ဝန်ထမ်းကိုထူးချွန်အောင်မြင်ခဲ့ကြတဲ့ကျောင်းသားအကြောင်းသူတွေစစ်တက္ကသိုလ်တက်ရောက်မယ်ဆိုရင်စစ်ပညာတကယ်စိတ်ဝင်စားသူတွေစစ်ပညာနဲ့ပြည်သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးလိုတဲ့ကျောင်းသူကျောင်းသားတွေကြီးဖြစ်ခဲ့ရင်တော့ရည်ရွယ်ချက်ရည်မှန်းချက်နဲ့အကောင့်တွေဖော်မှုတို့ထပ်တူကြတာဖြစ်လို့အားရကျင့်နေစရာပါဒါပေမဲ့လည်းဝါသနာနဲ့ထပ်တူမကြပဲအခြေအနေအရရကြောင့်စေတက္ကသိုလ်ကိုရွေးချယ်လိုက်ရတဲ့ကလေးတွေကဝင်ခွင့်အရကန့်သက်ဥယျာဉ်တဲ့ရွေးချယ်ခံလိုက်ရပြီဆိုရင်တော့နင့်နာဆုံးရှုံးမှုတွေရှိတယ်လို့ရေးသားလာပါတယ
်ဘဝလျှောက်လှမ်းမှုမှာဝါသနာစိတ်ဝင်စားမှုတွေကိုကွဲကွဲပြားပြားသိလာတဲ့အချိန်ကိုယ်တိုင်အကောင့်တွေဖော်လာနိုင်တဲ့အချိန်ရောက်တဲ့အခါလက်ရှိမှာရွေးချယ်ထားတဲ့လမ်းမဆုံးခင်လမ်းကြောင်းပြောင်းတာတွေလှုပ်လာကြပါတယ်။အဆိုးဆုံးကဆေးတက်ကတူတက်ပြီးမှဆေးမကုတော့ပဲကိုအမှန်တကယ်ဝါသနာပါတဲ့လမ်းကြောင်းကိုပြောင်းလဲလိုက်ကြတာပါပဲလို့လည်းဒီစာမှာဆက်ပြီးရှင်းပြထားပါတယ်။အခုနောက်ပိုင်းအဲ့ဒီလိုနေထားတွေကိုအမှုပညာလောကထဲမှာအတော်လေးကိုတွေ့လာရပါတယ်တဲ့။ဆေးပညာကို9နှစ်10နှစ်အချိန်တစ်ခုကြာအောင်နိုင်ငံတော်ကတင် जा ပို့ချပေးနေတာဟာတစ်ချိန်မှာတိုင်းပြည်နဲ့ပြည်သူအချို့ကိုကျန်းမာရေးဘက်ကစောင့်ရှောက်ပေးနိုင်စေဖို့ရည်ရွယ်တာပါ။နောက်ထပ်လမ်းကြောင်းတစ်ခုပြောင်းလဲပြီးစေကုသကွဲ့စမလိုင်စင်သိမ်းပြီးခွင့်ပြုပေးလိုက်တာကလည်းမျိုးဆက်တစ်တွေအတွက်အခုလိုလုံးလို့ရနိုင်တယ်ဆိုတော့အတွေ့အယူမှာလမ်းလွှဲလိုက်ကြမှာကိုစိတ်ပူမိတယ်လို့ဒီစာမှာရေးသားထားပါတယ်ခင်ဗျာ
မိမိမျိုးနယ်ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စီ bami@rfa.org email ကတဆင့်ဖြစ်စီပြောကြားပေးပို့နိုင်ပါတယ်
ပညာသင်တဲ့တခုမှာဝင်ခွင့်ရဆေးကျောင်းသားအယောက်1500ခန့်ကတည်းကပညာရေးဆုံးခန်းမတိုင်တဲ့ကျောင်းသားတချို့နဲ့ဆုံးခန်းတိုင်ခဲ့ပေမဲ့စမလိုင်စင်မရတဲ့အထူးသဖြင့်အမှုပညာလုပ်ငန်းကိုစောင့်ချဖို့ရွေးချယ်လိုက်ကြတဲ့အမှုပညာရှင်တွေကြောင့်ပြည်သူတွေရဲ့ကျန်းမာရေးအတွက်စောင့်ရှောက်ပေးနိုင်မဲ့ဆရာဝန်ဥယျာဉ်ဟာမျှော်မှန်းတွက်ချက်ထားတာဒါမှမဟုတ်လိုအပ်ချက်တဲ့ရောက်ကြရပါတယ်တဲ့ဒါ့အပြင်မြို့ပြတွေမှာအထိုင်ကျနေရာကနေဝင်းလံခေါင်းပါတဲ့ကျေးရွာမြို့ငယ်လေးတွေစီပိုစတင်ကြတဲ့အခါထွက်စာတင်ပြီးဆရာဝန်ဘွားဆွံ့လွတ်ကြတာလဲတကယ်လို့အဲ့နေတဲ့ကျေးလက်ဒေသတွေအတွက်အတော်လေးနှစ်နာရပါတယ်တဲ့ဒါကြောင့်မလို့ပညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနကစစ်တပ်ကတို့ဝင်ခွင့်ဥယျာဉ်ကိုတိုးမြှင့်ခေါ်ယူတာပညာရေးအပေါ်ဆုံးခန်းတိုင်အောင်လေ့လာကြဖို့နဲ့အချိန်ပေးသင်ယူလေ့လာထားပြီးတဲ့ပညာနဲ့တိုင်းပြည်နဲ့ပြည်သူလူထုအကျိုးတည်ဖို့ဆောင်ရွက်ကြနိုင်စေရေးတင်းကျပ်အကောင့်တွေပေါ်ဆောင်ရွက်ပေးစေဖို့လေစာအားထစွာနဲ့တင်ပြပြရစေဆိုပြီးပြည်သူတွေကပြည်သူတို့ကရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
နောက်ထပ်စာတစောင်ကတော့အစိုးရရဲ့တရားဥပဒေစိုးမိုးရေးအပေါ်လုံဆောင်ချက်တွေကိုဝေဖန်တဲ့အနေနဲ့ပေးပို့လာတာဖြစ်ပါတယ်ဝေဖန်ချက်တဲ့အနေနဲ့အဂတိလိုက်စားမှုစစ်စည်းကော်မရှင်ဖွဲ့ထားတာကိုလက်ခံပါတယ်ဒါပေမဲ့စစ်တပ်ကတပ်မတော်သားတွေအဂတိလိုက်စားမှုလုပ်နေတာကော်မရှင်ဘက်ကအရေးမယူတာကိုတော့လက်မခံနိုင်ပါဘူးတဲ့ဝေဖန်ချက်နဲ့အနေနဲ့တိုင်ငံပရိမှုကျူးလွန်သူတွေကိုထောင်နဲ့120ချမှတ်တာကိုလုံးဝအားမရပါဘူးတဲ့ဝေဖန်ချက်သုံးကတော့မြန်မာနိုင်ငံမှာအထူးသဖြင့်ဘာသာတရားပြုလုပ်နေရမှာတချို့သောဗုဒ္ဓဘာသာဘုန်းကြီးတွေကဥပဒေချိုးဖောက်ပြီးအခြားသောဘာသာဝင်တွေကိုဝင်ရောက်နှောက်ယှက်တာကိုအစိုးရကဖမ်းဆီးအရေးယူခြင်းမပြုတာဘာကြောင့်လဲလို့မေးချင်ပါတယ်ဒီလိုဆိုရင်တရားဥပဒေစိုးမိုးရေးကဘယ်လိုအောင်မြင်နိုင်မှာလဲဆိုပြီးပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399 446 1613 399 002 469တို့ဖြစ်ပါတယ
်ပြည်သူတင်မြောက်ထားတဲ့အစိုးရဆိုရင်ဗုဒ္ဓအစိုးရတွေနဲ့အတူအေးချမ်းစွာနဲ့ဘုန်းတော်ကြီးတင်ပညာရေးအကြောင်းတွေဖွင့်လှစ်ထားတာတွေကိုမကန့်ကွက်စေလိုပါဘူးလို့အစချီပြီးပေးပို့လိုက်တဲ့စာကကချင်ပြည်နယ်ရွှေကူမြို့ကအရှင်ကောနေညာဖြစ်ပါတယ်ဒီစားကတော့မန္တလေးမြို့မှာအခုချိန်ထိစောက်လုပ်ခွင့်မရသေးတဲ့ဥက္ကရာသူရဲ့စာသင်ကျောင်းနဲ့ပတ်သက်လို့ရေးသားလာတဲ့စာဖြစ်ပါတယ်အမျိုးသားရေးကျောင်းဆိုတာရှိသင့်ပါတယ်တဲ့ဗုဒ္ဓဘာသာနဲ့အဘိဓမ္မာသဘောဟာအရေးအဝါဒအရှင်စိတ်ကိုနူးညံ့စေပါတယ်တဲ့အဲ့ဒီအမျိုးသားကျောင်းတွေကသင်ပေးလိုက်တဲ့ကလေးတွေဟာတမတပတ်ကြကြဖြစ်လာနိုင်တယ်လို့အဘိဓမ္မာမြမဆိုတဲ့ဇာတိသွေးဇာတိမံမတိန်ကောနိုင်သလိုမူလတိုင်းရင်းသားမြန်မာလူမျိုးဆိုတာလဲဘယ်တော့ခါမှတိန်ကောမှာမဟုတ်ပါဘူးတဲ့ကို့ဘာသာကိုအဆုံးရတော့မဟုတ်ပါဘူးတဲ့အားလုံး ိုးကြနာကြတေကြရမှာဖြစ်ပါတယ်။နောက်ဆုံးတေလူဆဲဆဲအချိန်မှာဒီမိုကရေစီကိုတပြီးတေးရမှာလားဘယ်ဘာသာတရားကိုတပြီးတေးရမှာလဲအဲ့ဒီအချိန်မှာအားလုံးသိလာကြရမှာပါတဲ့။ဒါကြောင့်ဆရာတော်ဦးဝီရသူရဲ့မန္တလေးမြို့မှာဖွင့်လှစ်တဲ့မောဒရာအထက်တန်းကျောင်းကိုကိုယ်နိုင်ငံကိုယ်လူမျိုးကိုယ်သာသနာကိုတကယ်ချစ်စိတ်ရှိရင်မပိတ်ပင်စေလိုတဲ့အကြောင်း RFA ကပြောကြားပေးပါလို့အေဂျင့်ကြပါစေဆိုပြီးညီကုန်းချုပ်ကပြောပို့ထားတာဖြစ်ပါတယ်ခင်ဗျာ
RFA ကလည်းတဆင့်နိုင်ငံတော်တမနာကြီးနဲ့အလို့သမားဝန်ကြီးဌာနသိရှိစေဖို့ကူညီဖြည့်ရှင်းဖို့ဆိုပြီးတင်ပြပေးတဲ့စာတစောင်ပါဆက်ရုံဝန်ထမ်းတွေလူမှုဖူလွန်ရေးအာမခံမထားမနေရထားရပါတယ်တဲ့ထက်ဝင်ကြီးတွေကိုလည်းလစဉ်မပြတ်မကွက်ပေးသွင်းထားပါတယ်သူမေးချင်တာကတော့နံပါတ်1အနေနဲ့ဥပဒေမှာပြဋ္ဌာန်းထားတာမှာနာရေးစရိတ်ခံစား권အမှာအကြောင်းတစ်ခုခုကြောင့်အာမခံထားသူတည်ဆုံးရင်အဲ့ဒီတည်ဆုံးသူရဲ့နောက်ဆုံး၄လအတွင်းပြင်းပြလောက်ခတစ်လစာရဲ့အများဆုံး၅စာအထိတတ်မှတ်ချက်တွေနဲ့အညီခံစား권ရှိပေမဲ့လည်းညီမအချင်းတွေမှာ၅စာရဲ့ထွက်ဝက်ပဲခံစား권ရှိပါတယ်တဲ့နံပါတ်2ကတော့တပ်ပြည့်ငိမ့်စာအကျိုးခံစား권ပုံမှန်35ကကြီး3မှာထက်ဝင်ခြင်းငွေကို17လနဲ့အထက်လာပေါင်း180အောက်ပေးသွင်းထားရင်အလုတ်ရှင်ကပေးသွင်းထားတဲ့ထက်ဝင်ချင်းငွေရဲ့40ရာခိုင်နှုန်းနဲ့အဲ့ဒီအာမခံထားသူကပေးသွင်းထားတဲ့ထက်ဝင်ချင်းငွေတွေကိုတတ်မှတ်ချက်တွေနဲ့ညီခံစား권ရှိတယ်ဆိုပြီးပြဋ္ဌာန်းထားပါတယ်။လူမှုဖူလင်းရုံးတွေကဥပဒေကအသက်မဝင်သလိုလိုအထက်ဆိုတာကစာမထွက်တာလိုလိုနဲ့ဒီနေ့အချိန်ထိအာမခံထားသူတွေခံစား권မရရှိကြပါဘူးတဲ့။ထက်ဝင်ချင်းတွေကိုတော့လစဉ်4000ကျပ်ဝန်းကျင်ပေးသွင်းနေရပါတယ်။ခံစား권မရရှိလို့အာမခံကြီးဆက်လက်မပေးသွင်းမဲ့ရက်ဆိုင်မယ်ဆိုရင်ရပါသလားသိလို့ပါတယ်တဲ့စေကုသမှုခံယူတဲ့နေရာမှာလဲစေကမ်းမှာမရှိတဲ့စမ်းသပ်မှုတွေဆေးတွေကိုအပြင်ကဝယ်ရပြီးကုန်ကြငွေပြန်တောင်းခံရမှာအပြည့်အဝပြန်ရလို့မရှိကြပါဘူးတဲ့ခွဲစိတ်ကုသမှုခံယူတဲ့နေရာမှာလဲလူနာကကုန်ကြစိတ်ရဲ့၃ပုံ၂ပုံကနေ၃ပုံ၃ပုံအထိကြားခံရတယ်ဆိုတာဘာကြောင့်မှလဲသိကြပါတယ်တဲ့ဒါကြောင့်ဝန်ထမ်းတွေနစ်နာနေရင်ပြည်သူတင်တဲ့ပြည်သူအစိုးရကဖြည့်ရှင်းပေးဖို့တောင်းဆိုတယ်ဆိုပြီးနိုင်ငံဝန်ထမ်းတဦးကပေးဖို့လာတာဖြစ်ပါတယ်ခင်ဗျာ RFA ရဲ့ပေးစာကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာနောက်တစ်ပတ်မှာလည်းပေးဖို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ